အီရန်နိုင်ငံမိုးဆူမြို့ကိုအာရစစ်သွေးကြွတွေလက်ထက်ကနေပြန်လည်တည်ယူဖို့ထုတ်စစ်ဆင်နေတာမှာဒီကနေ့အီရန်အထူးတပ်ဖွဲ့တွေဟာမိုးဆူမြို့တွင်ကရုံးမြင့်တန်ကြားဌာနတစ်ခုကိုထိန်းချုပ်လိုက်နိုင်တဲ့အကြောင်းအီရန်ဗိုလ်ချုပ်ကြီးတူကပြောပါရယ်မိုးဆူမြို့တဝိုက်နေရာတွေကိုအထူးကထုတ်စစ်ဆင်ခဲ့ပြီးတဲ့နောက်အခုမြို့ရင်းကိုဝင်ရောက်တာဟာအီရန်တပ်ဖွဲ့တွေအတွက်တော့2014ခုနှစ်ကစပြီးတော့ပထမဆုံးချိန်ဖြစ်ပါတယ်မိုးဆူမြို့အတွင်းကဂိုဂျီလာရက်ွက်တဲကိုအီရတ်တပ်ဖွဲ့တွေဒီကနေ့မနက်ပိုင်းမှာဝင်ရောက်နိုင်ခဲ့ပြီးအဲဒီမှာ IS အဖွဲ့တွေနဲ့အပြင်းထန်တိုက်ခိုက်ခဲ့ရတဲ့အကြောင်းဗိုလ်ချုပ်ဆမ်မီအယ်အာရီဒီကပြောပါရယ်အီရတ်စစ်သားတွေရှေ့ဆက်မတိုးနိုင်အောင် IS တွေကမြို့တစ်လျှောက်မှာကွန်ကရစ်အကာရံတွေကိုချထားတယ်လို့လည်းသူကပြောပါရယ်ဂိုဂျာလီရက်ွက်တဲမှာရှိတဲ့ IS စခန်းတွေကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်ပြီးအီရတ်တပ်ဖွဲ့တွေအခုလိုအသာစီးရလာနေတာပါအာရစစ်သွေးကြွတွေဘက်ကတော့တန်ချက်ကရင်တွေကိုတိုက်နိုင်တဲ့ဒုံးကြီးတွေ RPG လောင်ချာလက်နက်ကြီးတွေနဲ့ပြန်လည်တိုက်ခိုက်ပါတယ်။ UN နဲ့ CAT လက်နက်ကိုင်အဖွဲ့တွေပါဝင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေဟာရှီယာပြည်သူစစ်တွေအမေရိကန်ရဲ့လေကြောင်းစစ်ကူတွေနဲ့အတူ IS အစွန်းရောက်တွေကိုမိုဆူးမြို့ရဲကနေအပြီးတိုင်ဖယ်ရှားရှင်းလင်းဖို့ထိုးစစ်ဆင်နေတာအခုဆိုရင်သတင်းနှစ်ပတ်ကျော်လာခဲ့ပါပြီရှင်။